မြန်မာနိုင်ငံမှာတကြော့ပြန်ကိုဗစ်ရောဂါကူးစက်မှုမြင့်တက်လာချိန်မှာပဲချင်းပြည်နယ်မင်းတပ်မြို့ကနေမကွေးတိုင်းရောမြို့တွေကိုတိမ်းရှောင်လာတဲ့စစ်ဘေးဒုက္ခသည်တွေအကြားမှာကိုဗစ်ရောဂါကူးစက်မဲ့အရေးဆိုးရိမ်မှုတွေရှိနေပါတယ်။စစ်ဘေးဒုက္ခသည်စခန်းတာဝန်ရှိသူတွေကတော့တတ်နိုင်သလောက်ကာကွယ်ပြင်ဆင်ထားတယ်လို့ပြောပါတယ်။ဒီအကြောင်းပြည့်စုံရန်ကုန်ကလာတဲ့တင်ကိုတော့ကုသင်းထိုင်ဦးကပြောပြပါမယ်ခင်ဗျာ
။စစ်တကနာသိမ့်ပြီးနောက်ပိုင်းချင်းပြည်နယ်မှာမင်းတပ် CDF နဲ့စစ်ကောင်စီတပ်တွေပြန်လည်တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်ချင်းပြည်နယ်မင်းတပ်မြို့ကနေမကွေးတိုင်းတဲကရောမြို့နယ်ကိုထွက်ပြေးတိမ်းရှောင်ကြတဲ့စစ်ဘေးဒုက္ခသည်တွေထောင်ထဲချီရှိခဲ့ပါတယ်။အခုဂျွန်လာထဲမှာပဲမြန်မာနိုင်ငံတွင်တကြော့ပြန်ကိုဗစ်ကူးစက်မှုမြင့်မားလာချိန်မှာစစ်ပွဲကြောင့်တိမ်းရှောင်ခိုလိုနေတဲ့ဒုက္ခသည်စခန်းတွေမှာပါကိုဗစ်ရောဂါကူးစက်မှုကိုဒုက္ခသည်တွေစိုးရိမ်နေကြပါတယ်။ရောမြို့နယ်တွေကစစ်ဘေးဒုက္ခသည်စခန်းတစ်ခုမှာခိုလိုနေသူတယောက်ကသူတို့စိုးရိမ်နေအကြောင်းအခုလိုပြောပါတယ်။အဲ
စစ်ပွဲကြောင့်စခန်းမှာဆရာဝန်ရှိတယ်ကျလာရှိတဲ့ခါကျတော့ဒီတရားဒေသခံတွေပေါ့လေတဲ့နေမြေဒေသခံတွေကစစ်ပေးဆောင်စခန်းမှာဒီစေစစ်ခန်းလာပြတာမျိုးရှိတယ်အဲနောက်တစ်ခေါက်နောက်တစ်ခုကနောက်ဒီအထက်ကဒီ IDP ကဲမှာရှိနေတဲ့ IDP စီရတော့ပြင်ဆက်လို့မရပေမဲ့အတင်းကနေစစ်ခန်းလာလာပြတဲ့လူနာကြရှိနေတယ်ခါကျတော့ဒီဥရိယာနဲ့တဆင့်ဒီ IDP ကျမ်းမှာရှိနေတဲ့လူတွေကိုဖို့ဖို့ကကျွန်တော်တို့အကြောက်ဆုံးဖြစ်လာပြီပေါ့လေသူတို့ကလည်းတဆင့်ကျွန်တော်တို့ဒီ IDP ကျမ်းမှာရှိတဲ့လူတွေရောက်တာကူးသွားကြည့်ရင်ဘယ်ရောက်မှကျမ်းမှာမဟုတ်ဘူးပေါ့နော်အဲ့မှာဖြစ်ချေတော့ဒီမှာအာတော်တော်များများစစ်ပေးဆောင်စကားမှာကြည့်မယ်ဆိုရင်ကျွန်တော်တို့လက်ကြည့်ရုံနဲ့ဓလေးတွေရှိတယ်လက်ကြည့်ရုံနဲ့ဓလေးတွေကပုံများနေတဲ့အခါမှာတယောက်ကူးပြီဆိုလို့ရှိရင်တော့တောက်လျှောက်အကုန်လုံးလွတ်မှာမဟုတ်ဘူးပေါ့နော်အဲ့ဒါတော့ကျွန်တော်တို့နည်းနည်းစိုးရင်ရတဲ့အပိုင်းပေါ့တခုရှိလာပြန်တာပေါ့ကျွန်တော်စီကလည်းအဲ COVID-19 နဲ့ဆိုင်တဲ့ awareness အသိပညာဘုံသူတာပေါ့မရှိဘူးပေါ့နော်တကယ်ဆောင်နေမှာကောင်းကောင်းမရှိတဲ့ခါကျတော့လိုက်နာမှုအားနေတယ်နောက်တစ်ခုကအဲ့လိုမျိုးဖြစ်နေတဲ့ကြားတွေကတကယ်လို့သာအပြင်ကနေစိတ်ခန္ဓာပြတဲ့လူနာတွေစီကနေကိုးပြီဆိုရင်သွားပြီပေါ့နော်ကျွန်တော်စခန်းတစ်ခုလုံးကတော့အဲ့လိုမျိုးကိုးနိုင်ဖွယ်ရှိတယ်ပေါ့
COVID-19 ရဲ့ကာဝယ်တဲ့အနေနဲ့ဒုက္ခသည်စခန်းဝင်ထွက်ကိုတင်းကျပ်ထားပါတယ်တကယ်လို့ကာယောဂကုသလာရင်ကုသပေးနိုင်မှုခက်ခဲရှိတယ်လို့စကန်တာဝင်ရှိသူဒူးကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့စိုးရင်ကြီးတော့ရှိတာပေါ့ကုသနိုင်ရင်တော့ကျွန်တော်လည်းဘာမှပြတ်ဘူးလေဒီမှာဆေးလည်းမရှိဆရာဝန်လည်းမရှိဆိုတော့တက်ခွတ်ထားဖို့ဝယ်ရှိတာကျွန်တော်တို့ကဘုံတဲ့သဘောမျိုးလေးတက်ခွတ်ထားဖို့ဝယ်နေရရှိတာလေအော်ကျွန်တော်တို့ဒီမှာဟိုဆန့်ကျင်ဘူးလေးရှိတယ်ကျွန်တော်ဆန့်ကျင်ဘူးလေးရှိတယ်နှာခေါင်းသီးတွေရှိတယ်ကျွန်တော်ဇာတဲ့ကိုသွားရင်ကျွန်တော်နှာခေါင်းကြီးနေသွားပြန်လာရင်လက်ဆင်းဟောတော့ဇာတဲ့ကိုလည်းကအများကြီးမသွားဖို့တစ်ဆောင်ကိုတယောက်စီသွားဖို့ကျွန်တော်ပြောထားတယ်အဲ့လိုရင်းနဲ့ကဇာတဲ့ကနေလာရင်ကဒီတော့ကျွန်တော်တို့ကတော့နှာခေါင်းကြီးလေးနေအဒီထက်ကိုဝင်လာရင်ကျွန်တော်တို့ကဆက်ပြန်နေဖြစ်ဖို့ဒါပဲရှိတာကျွန်တော်တို့ကကိုကနေကိုစီစီနေကိုကောက်ကြရတာလေ
စစ်ပွဲကြောင့်ချင်းပြည်နယ်မင်းတပ်မြို့ကနေမကွေးတိုင်းရောမြို့နယ်ထဲမှာယာယီစခန်း10ခုမှာလာရောက်ခိုလိုနေသူဒုက္ခသည်3,000ကျော်ရှိပါတယ်။ကိုဗစ်ကာကွယ်တဲ့အနေနဲ့ယာယီခိုလိုရင်းစခန်းတွေထဲအဝင်အထွက်တင်းကျပ်ထားတာကြောင့်လဲစခန်းအတွင်းတကွေသုံးပစ္စည်းပါဝင်လိုအပ်တာတွေဝယ်ယူဖို့အခက်အခဲတွေကြုံနေရပါတယ်။ကျမကြီးဝန်ကြီးဌာနကတော့ဂျွန်လ10ရက်နေ့ကနေ28ရက်နေ့အထိတိုင်းဒေသကြီးနဲ့ပြည်နယ်အသီးသီးကိုနှာခေါင်းစည်း12သန်းကျော်ဖြန့်ဝေထားတယ်လို့ပြောပါတယ်။ကျမကြီးဝန်ကြီးဌာနကဖြန့်ဝေထားတဲ့နှာခေါင်းစည်းတွေဟာရောမြို့နယ်တွေကဒုက္ခသည်စခန်းတွေစီမရောက်တာကြောင့်ကိုယ့်အစီအစဉ်နဲ့ကိုယ်ဝယ်ယူနေရတဲ့အတွက်အကူအညီတွေလိုအပ်နေတဲ့အကြောင်းဒုက္ခသည်တွေပြောကြတာပါနိုင်ငံတော်လုံးမှာကိုဗစ်ကူးစက်မှုတွေပြင်းထန်လာနေတာမှာဂျွန်လ28ရက်နေ့ညနေကနေ28ရက်နေ့အထိတက်ခွဲနမူနာ6500ကျော်စစ်ဆေးခဲ့တဲ့အထက်က1225ယောက်ကိုဗစ်ရောဂါပိုးတွေ့ရှိခဲ့ပါတယ်မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေစတင်ဖြစ်ပေါ်ခဲ့တဲ့အချိန်ကစလို့ဒီနေ့အထိကူးစက်သူပေါင်း35,400ကျော်ရှိပြီးသေဆုံးတဲ့သူစုစုပေါင်း3,309ယောက်ရှိပါတယ်ခင်ဗျာ
ကိုသိန်းထိုင်ဦးပြောပြပေးခဲ့တာပါခင်ဗျာ